လူ၈ယောက်ထက်မနည်းသေးဆုံးပြီးပျောက်ဆုံးသူ၁၀၈ယောက်အထိရှိနေတဲ့အမေရိကန်ကမြေပြိုကျတဲ့ဖြစ်ရပ်တစ်ခုမှာအသက်ရှင်ကျန်ရင်းသူတွေကိုရှာတွေ့ဖို့မျှော်လင့်ချက်မှေ့မှိန်လာနေပါတယ်။နိုင်ငံအနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်မှာပဲရီလိုကျွန်ကျထားတဲ့ရွှေနုံအပျက်စီးပုံကြီးထဲမှာကယ်ဆယ်ရေးလုပ်သားတွေကရှာဖွေရေးဆက်လုပ်နေကြပါတယ်။တချို့နေရာတွေမှာဆိုရင်အကျယ်ဝန်းကတမိုင်ကျော်ရှိပြီး19ပေကျော်နဲ့ပြီးတော့ရွှေနုံတွေတစ်ပင်တွေနဲ့ရောထွေးဖုံးလွှမ်းနေတာပါ။စနေနေ့မနေ့ပိုင်းမှာပြင်းထန်တဲ့အင်အားနဲ့မြေပြိုကျခဲ့ခြင်းကစီအတွမျိုးတော်မြောက်ဖက်ကျေးလက်ဒေသလေးမှာနေထိုင်ခဲ့ပွဲဒါမှမဟုတ်ကားဖြတ်မောင်းသွားပွဲရှိတဲ့လူ108ယောက်ရဲ့အမည်စရင်းကိုတာဝန်ရှိသူတွေကထုတ်ပြန်ကြေညာထားပါတယ်။စနေနေ့မှာအခင်းဖြစ်ခဲ့ပြီးကတည်းကအသက်ရှင်ကျန်ရသူတယောက်ကိုမှမတွေ့ရသေးပါဘူး။အပျက်စီးပုံတွေကြောင့်မှအသက်ရှိထင်ရှားရှိနေသူတယောက်ယောက်ရဲ့ဘယ်လိုအခြေလက္ခဏာမျိုးကိုမှကယ်ဆယ်ရေးလုပ်သားတွေမကြားရသေးဘူးလို့မိသက်ဌာနပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့နောက်ပိုင်းမှာပြောပါတယ်။မြေပြိုကျတဲ့လမ်းကြောင်းတစ်လျှောက်အိမ်အလုံး30ထဲမှနေပျက်စီးပြီးဒဏ်ရာရသူ10ယောက်ရှိပါတယ်။မကြသေးခင်ကအပြင်းထန်မိုးရွာပြီးမြေအောက်ကြီးပြင်းထန်လာတာကြောင့်မြေပြိုကျတာလို့တာဝန်ရှိသူတွေကပြောပါတယ်။